Pakistan အစိုးရအနေနဲ့ Islamic စစ်သေးကြွ Haqqani ကိုရက်ကိုထိတိဟရောက်မနှိမ်နှင်းဘူးဆိုရင် American က Pakistan ကိုပေးနေတဲ့စီရေးထောက်ပံ့စရိတ်တန်း50ကိုမပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုလှုပ်ရလှုပ်လိုက်တဲ့အတွက်ကြောင့်မလို့ Pakistan ဘက်ကအဲ့ဒီကိုရက်ပေါ်ဘလောက်အတိုင်းအတာအထိအေးအေးယူဆောင်ရွက်မှုတွေလုပ်နိုင်ပါသလဲ။ American ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးမှာ Pakistan မပါဘဲအောင်မြင်နိုင်ပါသလား။ဒီ VOA သတင်းနောက် Nazrana Gaffar ရဲ့သုံးသပ်ချက်ကိုမဆုမျက်မှောင်ပြောပြမှာပါ။
ပါကစ္စတန်အတွက်စီးရေးထောက်ပံ့စရိတ်ဒေါ်လာတန်း50ကိုအမေရိကန်ကဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပါကစ္စတန်အစိုးရရဲ့အကြမ်းဖက်မှုစစ်ဆင်ရေးနဲ့အမေရိကန်ထောက်ပံ့မှုအပေါ်ပါကစ္စတန်စစ်တပ်မှီခိုနေရတဲ့အခြေအနေတွေကိုပါကစ္စတန်နိုင်ငံထဲမှာဆွေးနွေးစရာဖြစ်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ကစစ်ဝင်တိုက်ခဲ့တဲ့2001ခုနှစ်ထဲကစလို့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ကစစ်သွေးကြွအဖွဲ့တွေကိုနှိမ်နင်းပေးဖို့အတွက်ပါကစ္စတန်စစ်တပ်ကိုအမေရိကန်စစ်ရေးကူညီစရိတ်ပေးခဲ့တာဒေါ်လာဘီလီယံ30ရှိသွားပါပြီ။ဒါပေမဲ့အမေရိကန်ဘက်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ဟာဂန်နီကွန်ရက်ကိုပါကစ္စတန်ကကင်တွယ်နှိမ်နင်းခြင်းမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကဟိုးအရင်အချိန်တော်တော်ကြာကြာတည်းကပြောနေခဲ့တာပါ။ပါကစ္စတန်ထောက်လန်းရေးနဲ့ဟာဂန်နီကွန်ရက်ဆက်နွယ်မှုရှိနေတယ်လို့လည်းတော်တော်များများကတန်တရားရှိပါတယ်။ဒီအဖွဲ့ကိုချေမုန်းအောင်အမေရိကန်ကငွေကြေးထောက်ပံ့မှုရလိုက်ပေမဲ့ထိရောက်မှာမဟုတ်ဘူးလို့လေးလာသူတချို့ကပြောကြပါတယ်။နယူးယောက်မြို့အခြေစိုက်သတင်းတောက်ဂျာဟန်ဂီယာဟာထက်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်ဒါအသစ်ဆန်းမဟုတ်ပါဘူးပါကစ္စတန်ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတော့အထောက်ပံ့တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးရမုံငွေပေးတဲ့နည်းလမ်းကိုအမေရိကန်ဆိုရလုတ်ခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီဒီနည်းနဲ့အရင်ကမအောင်မြင်ခဲ့ဘူးဆိုရင်ဒီတစ်ခေါက်မှလည်းအောင်မြင်မယ်လို့မျှော်လင့်လို့မရပါဘူ
းဝါရှင်တန်အခြေစိုက်အာဖဂန်နိုင်ငံရေးကျွမ်းကျင်သူဟာရှင်ဝါဒတရားကလည်းပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ကိုစိတ်ပါလက်ပါနှိမ်နှင်းမှာမဟုတ်ဘူးလို့ဆိုပါတယ
်စစ်ကြေးထောက်ပံ့မှုတွေကိုဖျက်လိုက်လို့ပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ပေါ်ထိရောက်ရောက်အရေးယူဆောင်ရွက်မှာမဟုတ်ပါဘူးဒီကိစ္စအတွက်ပါကစ္စတန်ဘက်ကရင်းနှီးထားတာလည်းနှစ်ပေါင်းမနည်းတော့ပါဘူးထရမ့်အစိုးရဘက်ကမောင်းသူမဲ့ drone ယာဉ်တွေပို့သွင်းတိုက်ခိုက်တာအိုဆမာဘင်လာဒင်ကိုဖမ်းခဲ့တော့ငါလို့အထူးတပ်ဖွဲ့စစ်စင်ရေးလုပ်ငန်းတွေတစ်ဖက်သက်ပူတိုးလှုပ်လာမှမျိုးကိုတော့ပါကစ္စတန်ဘက်ကစိုးရိမ်နေပါတယ်
အမေရိကန်ဥဆောင်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲတွေမှာပါကစ္စတန်ဘက်ကပေးဆပ်မှုတွေများတယ်လို့ပါကစ္စတန်ဘက်ကတော့ပြောနေပါတယ်။ဝေးလံတဲ့တိုင်းရင်းသားဒေသတွေမှာစစ်စီရေးတွေလုပ်ပြီးတော့အကြမ်းဖက်သမားတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုချေဖုံးနိုင်ခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်ပါကစ္စတန်အစိုးရရဲ့အကူအညီလိုတယ်ဆိုတာကိုတော့အမေရိကန်စစ်တပ်အကြီးအကဲတွေကအလေးထားပြောနေစေဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတိုက်နေတဲ့စစ်ပွဲမှာပါကစ္စတန်အကူအညီမပါရင်အမေရိကန်မနိုင်နိုင်ဘူးလို့အမေရိကန်ပူးတွဲတပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကဇူလိုင်လတုန်းကပဲပြောကြားခဲ့ပါတယ်။ပါကစ္စတန်မှာလောလောဆယ်အကြမ်းဖက်အဖွဲ့တွေနဲ့စစ်မျက်နှာပြင်တော်တော်များများဖွင့်ပြီးတိုက်ခိုက်နေပါတယ်။ပါကစ္စတန်တဲက IS စစ်သွေးကြွအဖွဲ့တွေကိုချေမှုန်းဖို့ခိုင်ဘာတူးဆိုတဲ့စစ်ဆင်ရေးကိုမကြာခင်ကပဲစခဲ့တာပါ။ဒါကြောင့်စစ်ရေးထောက်ပံ့မှုတွေဖြတ်တာကိုတော့လိုလားမှာမဟုတ်ဘူးလို့ပက်ရှွာမြို့အခြေစိုက်နိုင်ငံရေးသုံးသပ်သူဟာဂျင်ဟူစိန်ကပြောပါတယ
်ပါကစ္စတန်စစ်တပ်ကစစ်ဆင်ရေးတွေလုပ်နေချိန်မှာထောက်ပံ့မှုတွေဖြတ်တောက်ခံချင်မှာမဟုတ်ပါဘူးထောက်ပံ့မှုတွေကိုခေါ်ဝေပေးတယ်ဖြတ်တောက်တယ်ဆိုတဲ့လုပ်ငန်းစဉ်တွေကရှုပ်ထွေးပါတယ်ပါကစ္စတန်အနာဘိုင်းတွေအနေနဲ့ထောက်ပို့ရေးပိုင်ပြဿနာတွေရှိလာနိုင်ပါတယ်အာဖဂန်နစ္စတန်မှာဂျမ်ဖတ်မှုတွေပိုဖြစ်အောင်အားပေးလာနိုင်ပါတယ်တာလီဘန်တွေကိုအကြောင်းပြပြီးရုရှားတို့ရုပ်တို့ဘက်ကလှည့်ပြီးတော့အမျက်ထုတ်နိုင်ပါတယ်
အမေရိကန်နဲ့ပါကစ္စတန်ကြားနားလည်မှုပိုရအောင်ဆွေးနွေးကြဖို့လိုတယ်လို့တုံ့သက်သူတချို့ကလည်းအကြံပေးနေကြပါတယ်။တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနှဲပါနေတာကိုဖြေရှင်းဖို့လုပ်ရမယ်။အာဖဂန်နစ္စတန်နဲ့ဆက်ဆံရေးမှလည်းပါကစ္စတန်ရဲ့သဘောထားကိုပြင်ဖို့လိုတယ်လို့နယူးယောက်မြို့အခြေစိုက်သတင်းတောက်ဟာတက်ကပြောပါတယ်ရှင်
။မဆုမြတ်မွန်ပြောပြခဲ့တာပါ။